လာညနေခင်းမှာသောတာရှင်များရှင်2018ခုနှစ်အောက်တိုဘာလ19ရက်စကြာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိဖလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်ကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ကျောက်ဆုံးနေတဲ့ sorry တင်းစားဆရာရဲ့တင်းလွန်စားရနိုင်မှုတူကီနိုင်ငံအစ္စတန်ဘူမြို့အနီးကတောတစ်ခုနဲ့မြို့ရဲ့တောင်ဘက်ကီလိုမီတာ90ခွာနယ်မြေတစ်မြို့မှာရဲတပ်ဖွဲ့ကရှာဖွေနေပါတယ်။ဘရက်ဆယ်မှာချင်းပတ်နေတဲ့အာဆန်ထိပ်သီးညီလာခံတွင်လူ့ကွင်ရေးကိစ္စရုံးထက်သွင်းဆွေးနွေးရမှာရူဝင်ဂျာရေးထက်သွင်းဆွေးနွေးဖို့လည်းရှိနေပါတယ်။ဒီလိုထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာအသင်းတွေကိုနန်းလောင်နဲ့တူချင်ညာပေးမှာပါ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ကချင်ပြည်နယ်ကိုရောက်ရှိနေတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာဒီကနေ့ကချင်စစ်ပြေဒုက္ခသည်စခန်းကိုရောက်ရှိပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်
ကျမတို့ရဲ့အဖြစ်အပျက်တွေအချက်ကတော့အလုံးဟာကိုယ့်ရဲ့ကိုယ့်ရမှာကိုပြန်ကြွအေးချမ်းရဲ့ computer တက်ဆောင်နေနိုင်မှုပဲဖြစ်ပါတယ်။ဒီလိုစခန်းလေးကိုလာတယ်ဆိုတာတခဏပဲလို့ပဲသိထားအမြဲသိထားမှာထားနေခြင်းပါ။ဒီလိုစခန်းလေးဆိုတာ
ဒီသတင်းနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်အစုံတင်ဆက်ပေးပါမယ်ရှင်။နောက် NCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့ RCSS အဖွဲ့နဲ့ PLL လို့ပို့အဖွဲ့တို့တိုက်ပွဲဖြစ်ပွားတဲ့သတင်းနဲ့အတူအလဲပန်းသတင်းနောက်တွေပေါ်တရားစွဲဆိုထားတာကိုရုပ်သိမ်းမှုရန်ကုန်တိုင်းအစိုးရနဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီတို့ဒီကနေ့ပြေဆုံးကြတဲ့အကြောင်းနောက်အမေရိကန်ကနေပြီးတော့ဒီမြန်မာအစိုးရဘက်ကိုအီရန်နိုင်ငံကနေသူတို့ရေနံဝင်နေတာတွေရှိတယ်ဆိုရင်ရက်ဆိုင်ပြဖို့တောင်းဆိုထားတဲ့သတင်းပေးပို့ချက်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့တောက်ကြညက်နေခြင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။ပြေဆုံးနေတဲ့ sorry သတင်းစာဆရာချမဲကာရှော့ကီရဲ့ရေအလောင်းအချင်းချင်းတဲလွန်စာရနိုင်မှုတူရကီနိုင်ငံအစ္စတန်ဘူမြို့အနီးကတောက်တစ်ခုနဲ့မြို့ရဲ့တောင်ဘက်ကီလိုမီတာ90ခွာနယ်မြေတစ်မြို့မှာတူရကီရဲ့တပ်ဖွဲ့ကရှာဖွေနေပါတယ်။ဘဲခရက်တောင်းနဲ့ယာလူဘာမြို့တွေမှာရှာဖွေနေတဲ့အကြောင်းတူရကီတောင်ဝင်ရှိသူတွေကဒီနေ့ပဲပြောခဲ့ကြတာပါ။ဒီချိန်ထဲမှာပဲဒင်းတောက်တပ်ခံခဲ့ရတဲ့အသံမှတ်တမ်းအချက်အလက်တွေကိုအမေရိကန်ဆိုတာတောင်ဝင်ရှိသူတွေကိုပေးအပ်ခဲ့တာမရှိကြောင်းတူရကီအနာမဏီကပြောဆိုလိုက်ပါတယ်။သတင်းမီဒီယာတွေမှာတော့အမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုဒီသတင်းပတ်စောပိုင်းတူရကီနိုင်ငံရောက်ရှိနေစဉ်အသံမှတ်တမ်းကိုနားထောင်ခဲ့ရတဲ့အကြောင်းဖော်ပြနေကြတာပါ။ဝန်ကြီးပွန်ပီယိုကတော့သူ့အနေနဲ့အသံဖန်ထားတဲ့မှတ်တမ်းကိုတွေ့လဲမတွေ့ရကြားလဲမကြားခဲ့ရတယ်လို့စာသားအဖြစ်နဲ့လည်းမဖတ်ရတဲ့အကြောင်းပြောဆိုခဲ့ပါတယ်။တူကီဆိုရပိုင်းအနာတိုလူသတင်းဌာနကတော့စုံစမ်းတွေ့ရှိချက်တွေကိုဒီကမ္ဘာလုံးကိုအတိပေးသွားမယ့်အကြောင်းတူကီနိုင်ငံခြားရေးဝန်ကြီးမက်ဘလူကာဘူဆိုကလူကိုကိုကဖော်ပြခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုပြောဆုံးနေတဲ့သတင်းတော့တည်သလားရှင်သလားသတင်းတော့ဒီကမေးရမှာတော့တည်ဆုံးတာတည်ချာနေပုံရတဲ့အကြောင်းဖြစ်ကြသွားတယ်လို့တကယ်ကိုစိတ်မကောင်းစရာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။တကယ်လို့သာ sorry နိုင်ငံကတက်ဖြတ်ခဲ့တာဖြစ်မယ်ဆိုရင်တော့ဆက်ဆံရေးမှာကြီးမားတဲ့ဆွေးကြွေးတွေနဲ့ရင်ဆိုင်ရမှာဖြစ်ကြောင်းလည်းမနေ့တုန်းကပဲသတင်းတော်တွေကိုပြောခဲ့တာပါ။ Istanbul မြို့က sorry ကောင်စစ်ဝင်ရုံးမှာသတင်းစာဆရာခါရှောက်ကြီးကို sorry ထောက်လှမ်းရေးတွေကတက်ဖြတ်ခဲ့တဲ့အကြောင်းတူရကီနိုင်ငံကဆွဆွဲထားပြီးမှလည်း American ဆွေးကားတော့ sorry ရဲ့စုံစမ်းစစ်ဆေးမှုတွေပြီးဆုံးတဲ့အထိအချိန်ပေးဖို့လိုလားနေတာလည်းဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကန်ဟာပြည်နယ်မှာထိတ်တန့်အစိုးရအရာရှိနှုတ်လုံကျန်တပ်ဖြတ်ခံရတဲ့ဖြစ်ရပ်ပြီးမှာတော့ကန်ဟာပြည်နယ်တွင်လွှတ်တော်ရွေးကောက်ပွဲတွေကိုသတင်းတပါနောက်ဆိုလိုက်ပါတယ်။အာဖဂန်နိုင်ငံတော်ဟာလွှတ်တော်ရွေးကောက်ပွဲတွေကိုမနေ့ပြန်စနေနေ့မှာကျင်းပဖို့စီစဉ်ထားတာပါ။ပြီးခဲ့တဲ့ကြာပြင်းနေ့ကအာဖဂန်မှာရှိတဲ့အမေရိကန်ထိတ်တန့်ဗိုလ်ချုပ်ကြီးတူဦးရဲ့ကန်ဟာခီးစဉ်အတွင်းပြစ်ခတ်တိုက်ခိုက်ခံခဲ့ရပြီးကန်ဟာပြည်နယ်ရဲမှူးကြီးအဗ္ဒူရာဇစ်တေဆုံးခဲ့ရတာပါ။အမေရိကန်ဗိုလ်ချုပ်ကြီးစကော့မီလာကတော့ထိခိုက်ဒဏ်ရာရခဲ့ခြင်းမရှိပါဘူး။ဗိုလ်ချုပ်ကြီးမီလာဟာကန်ဟာပြည်နယ်အုပ်ချုပ်ရေးမှုနဲ့ပြည်내အစိုးရအရာရှိလို့နဲ့တွေ့ဆုံဆွေးနွေးဖို့အုပ်ချုပ်ရေးမှုရုံးကိုရောက်ရှိလာခဲ့တာပါဆွေးနွေးပွဲအပြီးရဟယင်ကွင်းကိုအသွားမှာတက်ခဲ့ခံရတာလို့ဒေတာရင်းသတင်းတွေမှာဖော်ပြကြပါတယ်အခုတက်ခဲ့မှုအတွင်ရေမှုကြီးရာစစ်အပြင်ပြည်내ထောက်လိုင်းရေးအရာရှိချုပ်လည်းတည်ဆုံခဲ့ပြီးကန္နဟာအုပ်ချုပ်ရေးမှုကတော့ပြင်းပြင်းထန်ထန်တရားရခဲ့ပါတယ်အစောပိုင်းသတင်းတွေမှာတော့ပြည်내အုပ်ချုပ်ရေးမှုလည်းတည်ဆုံခဲ့တယ်ဆိုပြီးသတင်းတွေထွက်ခဲ့တာပါအမေရိကန်စစ်သား2ဦးအပါအဝင်အမေရိကန်2ဦးလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်အခုတက်ခဲ့မှုဟာသူတို့ရဲ့လက်ချက်ဖြစ်ပြီးရေမှုကြီးရာစစ်ကိုရောအမေရိကန်ဗိုလ်ချုပ်ကြီးကိုပါပြင်မထားတက်ခဲ့တာဖြစ်တယ်လို့တာလီယာအဖွဲ့ကပြောဆိုထားပါတယ်
။အမေရိကန်နဲ့ဥရောပနိုင်ငံသားတွေပါဝင်စီးရီးယားနိုင်ငံမှာဖက်စီခံထားတဲ့ရာနဲ့ချီတဲ့တရားခံတွေကို IS အစ္စလာမ်စစ်သွေးကြွတွေကစတင်ကွပ်မျက်တော့မှာဖြစ်တဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြောဆိုချက်ကိုအမေရိကန်ကပယ်ချလိုက်ပါတယ်။အမေရိကန်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့ဒီယာအာဇော်မျိုးအနီးကစစ်ပြေးဒုက္ခသည်စခန်းကလူ900လောက်ကို IS အဖွဲ့ကဖက်စီထားတာဖြစ်တဲ့အကြောင်းရုရှားနိုင်ငံပင်လယ်နဲ့ပန်းပြင်မျိုးဆိုချီမှာမနေ့ကကျင်းပတဲ့နီနော့ဖလယ်ဝဲတစ်ခုအတွင်းရုရှားသမ္မတကပြောလိုက်တာပါ။ထောက်ဆိုချက်တွေအတိအကျထုတ်ပြန်ထားပြီးမရရင်တနေ့ကိုလူ100ယောက်နှုန်းနဲ့ကွပ်မျက်မှာဖြစ်တဲ့အကြောင်းသမ္မတပူတင်ကပြောခဲ့ပေမဲ့ ောက်ဆိုချက်တွေကိုတော့အသေးစိတ်ရှင်းမပြပါဘူး။ဒီနေ့ကပဲလူ၁၀ယောက်ကိုကုမြတ်ခဲ့ပြီးဖြစ်တဲ့အကြောင်းလည်းပြောဆိုသွားခဲ့တာပါ။အမေရိကန်ရရှိတွေကတော့ဒုက္ခသည်စခန်းတက်ခတ်ခံရတာပုံမှန်လဲရုရှားသမ္မတနဲ့ထက်ရုရှားသတင်းဌာနတို့ရဲ့ပြောဆိုချက်တွေကခိုင်မာမှုမရှိတဲ့အကြောင်းပြောဆိုကြပါတယ်။ရုရှားရဲ့ပြောဆိုချက်တွေတိကျမှန်ကန်မှုပေါ်တန်လျက်ရှိတဲ့အကြောင်းလည်းပင်ကုန်စစ်ဌာနချုပ်ပြောခဲ့သူတမ်မူရှောင်းရောဘတ်ဆန်က VOA ကိုပြပို့တဲ့ကြေညာချက်မှာပြောဆိုထားတာပါ။စစ်သားကအမြောက်များဖမ်းဆီးထားကြောင်းရုရှားသမ္မတရဲ့ပြောဆိုခြင်းနဲ့ကန့်ညင်မှုရှိတဲ့သတင်းတွေမတွေ့ရလို့ဒုက္ခသည်စခန်းမှာအမေရိကန်နိုင်ငံသားတွေရှိနေတယ်လို့သိရှိမှထားတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ Airport ရဲ့ချင်းချောက်မှုအနေနဲ့အမေရိကန်နဲ့မဟာမိတ်တွေမှန်တားနိုင်ခဲ့တဲ့အကြောင်းရုရှားရဲ့ဆွဆွဲချက်ကိုလည်းပင်ကုန်စစ်ဌာနချုပ်ကပယ်ချထားပါတယ်။
အမေရိကန်ပြည်ထောင်စုရဲကိုတောင်အမေရိကတိုက်ကလူတွေအလုံးအရင်နဲ့ဝင်ရောက်လာနေရဘူးကိုမက္ဆီကိုနိုင်ငံကမတားဆီးဘူးဆိုရင်အမေရိကန်တောင်ဘက်နယ်စပ်ကိုပိတ်ပစ်ဖို့တပ်ဖွဲ့ဝင်တွေဆီလိုမယ်လို့သမ္မတဒေါ်နယ်ထရမ့်ကချိန်ချောက်လိုက်ပါတယ်။ဟွန်ဒူရပ်စ်နိုင်ငံဆန်ပေဒရိုဆူလာမြို့ကနေပြီးခဲ့တဲ့တစ်ပတ်ကထွက်လာကြတဲ့လူပေါင်း 3,000 လောက်ပါတဲ့လူအုပ်ကြီးဟာကွာတီမာလာနိုင်ငံကရှုံနှွန်ထူထပ်တဲ့တောကြီးနဲ့လူနယ်ရပ်ကွက်တွေကိုဖျက်ပြီးမက္ဆီကိုနိုင်ငံကတစ်ဆင့်အမေရိကန်ပြည်ထောင်စုတဲကိုဝင်ရောက်ဖို့ဦးတည်လာနေကြတာပါ။အဲ့ဒီလူအုပ်ထဲမှာရာဇဝတ်သားတွေလည်းပါနေတာကြောင့်သူတို့ကိုတားဆီးပေးဖို့အပြင်းထန်ဆုံးလနဲ့မက္ကဆီကိုကိုတောင်းဆိုရဲလို့သမ္မတထရမ့်ကပြောပါတယ်။ရဇဝတ်ကိန်းသားတွေနဲ့မွေးစေဝါတွေတိုင်းပြည်တောင်ပိုင်းကနေဝင်ရောက်လာနေတာကိုဟန်တာရီဟာ USMCA လို့ခေါ်တဲ့အမေရိကန်မက္ကဆီကိုကနေဒါကြားရရှိထားတဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တဲ့ပို့ပြီးတော့အရေးကြီးတယ်လို့ကြာရာပြည်နယ်က Twitter လူမှုကွန်ရက်မှာသမ္မတထရမ့်ကရေးသားခဲ့တာပါ။အမေရိကန်မှာကြားကာလလွတ်တော်ရွေးကောက်ပွဲတွေနိုဝင်ဘာလမှာကျင်းပဖို့ရှိနေတဲ့အတွက်သမ္မတထရမ့်ကနိုင်ငံရေးအရာတွက်ချက်ပြီးတော့အခုလို Twitter မှာရေးသားခဲ့တာဖြစ်တယ်လို့မက္ကဆီကိုနိုင်ငံခြားရေးဝန်ကြီးတစ်မာစီလိုအက်ဘရတ်ကပြောပါတယ်။ဒီအချိန်မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြောဟာလဲရှာထူကအနာယူရမဲ့တမရအန်ဒရီကိုပညာညံတိုးနဲ့ဒီကနေ့တွေ့ဆုံဖို့မက္ဆီကိုစီးတီးမြို့ကိုရောက်ရှိနေပါတယ်
ကျန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 9လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမိတ်ကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေ့ညနေခင်းသတင်းတွေကိုဆက်လက်ညာနေပါတယ်ဘယ်ချင်းနိုင်ငံဘရက်ဆဲမြို့မှာကျင်းပနေတဲ့နှစ်ရက်ကြာအာရှဥရောပအာဆမ်ထက်သင်းညီလာခံအတွင်းလူခွင့်ရေးကိစ္စတွေကိုထက်သွင်းဆွေးနွေးရမှာရွေးကြမှုစနစ်ရေးကိုလည်းအာရုံစိုက်ဆွေးနွေးမှာဖြစ်တဲ့အကြောင်းဥရောပသမ္မတ EU နိုင်ငံခြားမူဝါဒရေးအကြီးအကဲဖက်ဒရစ်ကာမိုဂါဟီနီကပြောဆိုလိုက်ပါတယ်
I think of the Rohingya crisis that has always been at the center of our work, not only on the humanitarian side, but also on the political work. And we'll have.
ဤဝါဖြစ်ရှင်တဲ့အစီအမည်ကျူပန်နေတဲ့ Rohingya အချက်တွေကိုထက်သွင်းဆွေးနွေးဖို့စဉ်းစားထားပြီးလူသားချင်းစာနာမှုကိစ္စတွေသာမကနိုင်ငံရေးကိစ္စရပ်တွေလည်းပေါ်ဝင်မှာဖြစ်တဲ့အကြောင်းဤဝနိုင်ငံခြားမူဝါဒရေးအကြီးအကဲကမနေ့တုန်းကအာဆန်ထက်သွင်းညီလာခံစတင်တဲ့အချိန်မှာပြောဆိုလိုက်တာပါ Rohingya တွေဘေးရန်တွေကင်းကင်းကုန်သွယ်ကရှိရှိနေရပြန်နိုင်ရေးကုလသမဂ္ဂကိုအကူအညီပေးနိုင်မယ့်နည်းလမ်းတွေနဲ့ပတ်သက်လို့ဥရောပခေါင်းဆောင်တွေကြားအခုတလောဆွေးနွေးမှုတွေရှိနေတဲ့အကြောင်းလည်းပြောဆိုထားပါတယ်။ညီလာခံမှာတော့မြန်မာနိုင်ငံကအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနဝန်ကြီးဦးကျော်တင်လည်းတက်ရောက်နေပါတယ်။ပြီးခဲ့တဲ့နှစ်ထဲရခိုင်ပြည်နယ်မြောက်ပိုင်းကလူညွန်ရေးကိစ္စကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARSA ဆွေးရအုပ်စုကိုမြန်မာလူညွန်ရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာလူခွင့်ရေးချုပ်ဖောက်မှုတွေကြောင့်အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့တိုင်းနယ်ချီရဲ့ရင်းကြတွေနေရပြန်နိုင်မှုနဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုစုံစမ်းဖော်ထုတ်ဖို့နိုင်ငံတကာကဖိအားပေးနေတာပါမြန်မာစိုးရတာဝန်ရှိသူတွေနဲ့စစ်တပ်ကတော့ရင်းကြဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားဘူးလို့နိုင်ငံတကာကဆွဆွဲနေတယ်လို့လူခွင့်ရေးချုပ်ဖောက်မှုတွေမရှိကြောင်းလည်းညှင်းဆန်ထားပါတယ်ဒီချိန်ထဲမှာပဲရခိုင်ပြည်နယ်ကလူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေဘက်ကစုံစမ်းတွေ့ရှိချက်တွေကိုလူညွန့်ရေးကောင်စီမှရှင်းသင်းပတ်ထည်အစီအခံတင်ပြဖို့ရှိနေပါတယ်မြန်မာနိုင်ငံဘက်ကကန့်ကွက်ထားရမယ်လေအဖွဲ့ဝင်15ဦးပါလူညွန့်ရေးကောင်စီရဲ့အဖွဲ့ဝင်9နိုင်ငံရဲ့တောက်ဆိုချက်အရာရှေ့လာမယ့်ဗိုလ်ထုနဲ့မှဆွေးနွေးဖို့စီစဉ်ထားတာဖြစ်ပါတယ်
တောင်နဲ့မြောက်ကိုရီးယားကြားရရှိလိုက်တဲ့စီးရေးဆိုင်ရာသဘောတူညီမှုကြောင့်တောင်ကိုရီးယားရဲ့ကာကွယ်ရေးစွန့်ရင်ကျသွားနိုင်တဲ့အပေါ်အမေရိကန်တို့ရဲ့စိုးရိမ်မှုတွေမြင့်တက်လာနေပါတယ်။ဒီကိစ္စကြောင့်အမေရိကန်နဲ့တောင်ကိုရီးယားကြားဆက်ဆံရေးတွေအစ်ဆက်လာနေချိန်မှာပဲတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားစီးရေးဆိုင်ရာသဘောတူညီမှုရလိုက်တဲ့အပေါ်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြောရဲ့စိုးရိမ်မှုတွေထွက်ပေါ်လာတာပါ။မြောက်ကိုရီးယားဘက်ကနျူကလ িয়ার ကင်းစင်ရေးလုပ်ငန်းတွေမြင့်မြန်ဆက်ဆံမလုပ်သေးပေမဲ့တောင်မြောက်ကိုရီးယားနှစ်နိုင်ငံကြားဆက်ဆံရေးတွေတိုးတက်နှွေးထွေးလာနေတဲ့ကိစ္စကြောင့်အမေရိကန်နဲ့ကိုရီးယားကြားဆက်ဆံရေးတွေခက်အေးအေးဖြစ်လာခဲ့တာပါ။ အဲ့ဒီစီရဲဆိုင်ရာသဘောတူညီမှုထဲမှာတောင်မြောက်ကိုရီးယားနှစ်နိုင်ငံကြားကစင်မဲ့ဆုံး DMZ အနေရှေ့ပြင်းတဲ့အမြင်ပြသဝိုက်ကိုလေရင်မပြတ်တမ်းရဆုံးအဖြစ်သတ်မှတ်ဖို့လဲပါဝင်ပါတယ်တခါအဲ့ဒီစင်မဲ့ဆုံးကိုပိုင်းခြားသတ်မှတ်ထားတဲ့နေဆာမြင့်တလျှောက်တစ်ဖက်နဲ့တစ်ဖက်ပြစ်မှတ်ထားတဲ့စီရဲလက်ကျင့်မှုတွေကိုလည်းရပ်ပစ်ဖို့နှစ်နိုင်ငံကြားသဘောတူညီခဲ့တာပါအဆောင်အချက်တွေတင်းတင်းကြပ်ကြပ်ချထားတဲ့စင်မဲ့ဆုံးတလျှောက်ငြိမ်းချမ်းရေးဆုံးတစ်ခုကိုဖန်တီးဖို့ကြိုးပမ်းနေနေနဲ့အဲ့ဒီအနီးတဝိုက်ကမြင်းမြုပ်မိုင်းတွေကိုဖယ်ရှားပစ်ဖို့လဲတောင်မြောက်ကိုရီးယားကောင်ဆောင်တွေသဘောတူညီခဲ့ကြတာဖြစ်ပါတယ်
ရှိတော်ရှင်နိုင်ငံများစီအာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့တရုတ်နိုင်ငံတို့ကြားပထမဆုံးအကြိမ်ဖြစ်တရုတ်နိုင်ငံတောင်ဘက်ပင်လယ်ပြင်မှာရှစ်သိန်းပတ်ထက်ရေတပ်ပူးတွဲစီရေးလေ့ကျင့်မှုစီစဉ်ထားပါတယ်။အမေရိကန်နဲ့ပူးတွဲလေ့ကျင့်မဲ့စီစဉ်ကိုလည်းရှင်းနေတဲ့ချင်းပတ်သွားဖို့ဒီနေ့ပဲသဘောတူလိုက်ကြတာပါ။ပူးတွဲစီရေးလေ့ကျင့်မှုကလည်းဒေသတွင်းရေတပ်ဖွဲ့တွေကြားယုံကြည်စစ်ချမှုတွေတည်ဆောက်နိုင်မှာဖြစ်ကြောင်းလည်းစင်ကူကဝဲဝန်ကြီးနန်အန်ဟန်ကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံလည်းအဖွဲ့ဝင်ဖြစ်တဲ့အာဆီယံစင်နိုင်ငံကထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာတော့စီရေးလေ့ကျင့်မဲ့စီစဉ်ဟာအသေးဝင်နိုင်ငံတွေကရေတပ်ဖွဲ့တွေနဲ့တရုတ်ရေတပ်အမေရိကန်ရေတပ်ဖွဲ့တွေကြားချစ်ချစ်ရင်းနှီးမှုနဲ့ယုံကြည်မှုပုံအားကောင်းလာစေမှာဖြစ်ကြောင်းဖော်ပြခဲ့တာပါ။အမေရိကန်နဲ့ပူးတွဲစီရေးလေ့ကျင့်မဲ့နေရာကိုတော့မဆုံးဖြတ်ရသေးပါဘူး။ဒီသတင်းပတ်ကောင်မှချင်းပတ်မဲ့ဒီသတင်းလုံခြုံရေးညီလာခံအတွက်အာဆီယံကာဝေးဝန်ကြီးတွေနဲ့အတူအမေရိကန်ကာဝေးဝန်ကြီးဂျင်မက်တစ်တရုတ်ကာဝေးဝန်ကြီးဝေဖန်ဟေတို့စင်ကူနိုင်ငံမှာရောက်ရှိနေကြတာပါ။ရှင်သတင်းပတ်တရုတ်နိုင်ငံနဲ့အာဆီယံရေတပ်ဖွဲ့တွေပူးတွဲစီရေးလေ့ကျင့်ရမှာတော့ရေကြောင်းဆိုင်ရာလုံခြုံရေးစစ်ဘက်ဆိုင်ရာအရေးပေါ်အကူအညီပေးရှာဖွေကိစ္စရေးလက်ချက်မှုတွေပါဝင်ကြမှာပါ။
မလေးရှားတို့ဝန်ကြီးချုပ်ဟောင်းကိုအာဏာအလွဲတုံ့စားလုပ်မှုအကျင့်ပြတ်ချဆမှုအပြင်ဒေါ်လာတန်းနဲ့ချီပါဝင်ပတ်သက်နေတဲ့ငွေကြေးခဝါချမှုတွေနဲ့ဒီကနေ့တောက်ကြနေမှာပဲဆွဲချက်တင်လိုက်ပါတယ
်။ကောင်းလင်းဦးနဲ့နန်းလောင်တို့တင်ဆက်ခဲ့တဲ့တောက်ကြညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးခြင်းပါတယ်။ကချင်စစ်ဘေးရှောင်ဒုက္ခသည်တွေနေရရင်မှာပြန်လည်အခြေချနိုင်မှုဆိုရင်ကချင်ပြည်နယ်မှာဖြစ်နေတဲ့စစ်ပွဲတွေကိုတားဆီးနိုင်မှာဖြစ်မယ်လို့စစ်ရှောင်ဒုက္ခသည်တွေကိုကုညီကယ်ဆယ်ရေးတွေလှုပ်ဆောင်ပေးနေတဲ့အဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်။ဒုက္ခသည်တွေစစ်ရှောင်စခန်းမှာအခုလိုခိုလုံနေရတာဟာယာယီကိစ္စသာဖြစ်တယ်လို့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကကချင်ပြည်နယ်မြစ်ကြီးနားမြို့စိန့်ဂျိုဇက်စ်ကက်သလစ်စစ်ရှောင်ဒုက္ခသည်စခန်းမှာဒီကနေ့ပြောဆိုခဲ့အပြီးကုညီကယ်ဆယ်ရေးအဖွဲ့တွေကအခုလိုပြောဆိုလိုက်ကြတာပါ။အကြောင်းစုံကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြပေးထားပါဗျ
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့အဖွဲ့ဟာအောက်တိုဘာ19ဒီကနေ့နေ့လယ်ပိုင်းကမြကြီးနားမြို့ပါလနာအရက်မှာရှိတဲ့စိန့်ဂျိုးဆက်ကက်သလစ်အသင်းတော်ကဖွင့်လှစ်ထားတဲ့စစ်ရှောင်ဒုက္ခသည်စခန်းကိုတွားရောက်ပြီးဒုက္ခသည်တွေအတွက်အထောက်ပံ့ပစ္စည်းတချို့ကိုပေးအပ်ရင်းဒုက္ခသည်စခန်းထဲဖွင့်လှစ်ထားတဲ့ရိုးရာရက်ကန်းစင်တွေကိုတွားရောက်လည်လာခဲ့တာပါ။ဒုက္ခသည်တွေစစ်ရှောင်စခန်းမှာအခုလိုခိုလုံနေကြရတာဟာယာယီကိစ္စသာဖြစ်ပြီးမိမိတို့နေရရင်မှအ мян ပြန်ပြီးအခြေချနိုင်အောင်အစိုးရဘက်ကစ조사လုပ်ဆောင်သွားမယ်လို့ဒေါအောင်ဆန်းစုကြည်ကစိန့်ဂျိုးဆက်စစ်ဆောင်စခန်းမှာပြောသွားပါတယ်
ကျမတို့ရဲ့အဓိကကြေညာချက်ကတော့အားလုံးဟာကိုယ့်ရဲ့ကိုယ့်ရမှာကိုပြန်ပြည့်အေးချမ်းရဖွံ့ဖြိုးတိုးတက်စွာနေနိုင်ဖို့ပဲဖြစ်ပါတယ်ဒီလိုစခန်းလေးကိုလာရဲဆိုတော့တစ်ခဏပဲလို့ပဲစိတ်ထားအမြဲစိတ်ထဲမှာထားနေချင်ပါတယ်ဒီလိုစခန်းလေးဆိုတာရေရှည်လေးကိုစခန်းလေးဖြစ်တဲ့မှာဘူးဒီလိုစိတ်ဓာတ်တွေလည်းကျမတို့ရှိတဲ့မှာငါတို့တော့ငါတို့ရံငါတို့ရောပြစ်ခဲ့ရပြီဆိုတဲ့စိတ်ဓာတ်နဲ့မဟုတ်ခဲနဲ့ခဏတစ်ခေတ်ပြစ်ခဲ့ရပြီဒါနဲ့တစ်ချိန်တစ်ခါမှပြန်ပြီးတော့တို့ရဲ့ရရွာတွေကိုသူပြန်နေထူတော်မယ်တို့ရဲ့ရလာရဲ့မိန်းမရဲ့အတွက်တည်တန်းခံရရဲ့အတွက်ဖွံ့ဖြိုးရေးအတွက်အဲဝိုင်းလို့နေဆိုတော့အဲ့လိုစိတ်တွေကိုမွေးမြူအားပေးလို့လည်းအင်တာမှာအရေးကြီးပါတယ်ကျမတို့အနေနဲ့အဲဒီလိုနေရာရှိဆုံးဖတ်သွားတဲ့ပြည်ပြည်သားများဒီလိုပုံစံနဲ့တစ်ခါမှနေနေရတာလုံးဝမမြင်ရပါဘူးအများဆုံးကိုယ့်ရကိုယ့်ရမှာကိုယ်အေးအေးချမ်းချမ်းခွင့်ပြုတွတ်တက်စွာနေနိုင်ဖို့အတွက်ကိုကျွန်တော်လူလာပါတယ်။ဒီဟာအတွက်လည်းအတတ်နိုင်ဆုံးစ조사တော့မှာပါ။စ조사တဲ့နေရာမှာလည်းကျွန်တော်တို့ဒီကာယကံရှင်များကိုယ်တိုင်ကနေပြီးတော့ဝိုင်းဝန်းပြီးတော့ကူညီပေးကြပါလို့မြစ်တရားခံနေနေဒီကုန်းချုပ်ပါ
။ဒေါက်တာဆွကြည်ရဲ့အခုလိုပြောဆိုချက်ကိုကြားရတဲ့ဒုက္ခသည်တွေကစိတ်အင်အားဖြစ်မိတယ်လို့ပြောဆိုကြကြောင်းဒီကနေ့တွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ဂယုနာလူမှုစည်းလုံးညီညွတ်ရေးအစင်းကမဆိုင်နုကပြောပါတယ်
IDP ဘက်ကတော့ဘာမှတင်ပြခွင့်မရှိဘူးပေါ့နော်အဓိကတော့တို့ကတော့ IDP ကမ်လာပြီးမှ IDP ရဲ့ base ကပြောသွားတယ်ပြီးတော့ကမ်မှာပဲတက်လုံးနေနေဆိုရင်စိတ်ထားယူမထားဖို့အတွက်ပေါ့နော်ဒီချင်းချင်းကြရင်ကိုယ့်ရဲ့ရက်ရွာပြန်ရမယ်ဆိုရင်စိတ်ဆက်ကအများနဲ့ထားဖို့အတွက်ပေါ့ဒီမှာတို့ကအားပေးသွားရင်ပေါ့ဒါကတော့တကယ်လည်းပြောတဲ့မဲ့စက်လုံးတွေလို့မြင်နေပေါ့နော် ဒီလို IDB တွေကိုလည်းတော်တော်များများကိုမင်းကြည့်တယ်ပေါ့သူတို့အနေနဲ့လည်းခွန်အားရတယ်လို့ပြောကြတယ်ပေါ့
စစ်ဆောင်စခန်းတွေဟာယာယီကိစ္စသာဖြစ်တယ်လို့ဒေါ်စုကပြောပေမဲ့လက်တွေမှာတော့ကချင်စစ်ဆောင်ဒုက္ခသည်တွေနေရရင်မှပြန်အခြေချဖို့ဆိုရင်စစ်ပွဲတွေကိုတားဆီးနိုင်မှဖြစ်မယ်လို့မဆိုင်နုကထောက်ပြပါတယ
်အဲ့တော့ဒါကတော့အဓိကတော့ဒီပြောမလဲစစ်ပွဲတွေစစ်ပွဲဖြစ်နေမှာဒီစစ်တပ်နဲ့ကျွန်တော်တို့ကချင်ဒီကဲအင်းနဲ့ဆိုတော့သူတို့ကမှစစ်ပွဲမဖြစ်နိုင်ဖြစ်ရှိတဲ့အခြေအနေပေါ့အဲ့ဒီချိန်ကျမှအဓိကတော့ပြန်နိုင်ဖို့အလားအလာရှိနေပေါ့အမေတကြီးတကြီးလက်တွေ့မှာကျတော့ IDB တွေတချို့ရွာတွေမှာရှိသေးတယ်ပေါ့အမေဆိုရင်လမ်းမှာချင်းချောက်တာလည်းဗါလို့အဲ့ဒီမျိုးရှိသေးတယ်ဆိုတော့အမေကျတော့ခဏပြောရဲလုံခြုံစိတ်ချရတဲ့အခြေအနေပေါ့နော်အဲ့ဒီအခြေအနေမှာပြန်နိုင်တဲ့အခြေအနေလို့ကျမတို့မြင်နေပေါ့စစ်ပွဲတွေမရှိတဲ့အချိန်မှာပြီးတော့ဒီရဲ့ရက်ရွာတွေမှာခန်းကြီးချထားတဲ့တပ်ခန်းကြီးပေါ့နော်အဲ့ဒါကြီးရင်းတင်းသွားတဲ့အချိန်မှာပြီးတော့ဒီမိုင်းကိစ္စတွေကိုလုံးဝကိုရှင်းလင်းနေတဲ့အခြေအနေအဆင်အထိပေါ့နော်ဖြစ်နေတယ်ဆိုတော့ပူပြီးမှတို့အတွက်ကစစ်ပီးတန်းအတွက်လုံးလို့ရပြီဆိုတဲ့ပုံစံဖြစ်နေပေါ့
ကချင်ဒေသမှာ2011ခုနှစ်တည်းကစပြီးတကြော့ပြန်ဖြစ်လာတဲ့စစ်ပွဲတွေကြောင့်စစ်ဆောင်ဒုက္ခသည်စခန်း6ခုမှာဒုက္ခသည်ပေါင်း3000ကျော်ဝန်းကျင်ရှိနေပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပါရှင်တစ်ဆက်သေးပါပဲ NCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နှစ်ဖွဲ့တိုက်ပွဲဖြစ်နေကြတဲ့သတင်းကိုတင်ပြပေးချင်ပါတယ် NCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့တွေဖြစ်တဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA နဲ့ပအိုးအမျိုးသားလူမျိုးရေးအဖွဲ့ PLN တို့အကြားရှမ်းပြည်နယ်အရှေ့တောင်ပိုင်းမိုင်းပန်မြို့နယ်မှာဒီရက်ပိုင်းတိုက်ပွဲဖြစ်ပွားခဲ့ပါတယ် RCSS အခြေပြုရာဒေသအတွင်းဝင်ရောက်လာတဲ့PLN လိုတပ်ဖွဲ့တွေနဲ့ RCSS တပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားခဲ့ကြတာပါ၄နှစ်ကြာစစ်ရေးပြစ်ပခါတွေရပ်တန့်ခဲ့ပြီးတော့အခုမှတကြော့ပြန်ပြန်ပြီးဖြစ်လာတဲ့စစ်ရေးတင်းမာမှုတွေကြောင့်ဒေသခံတွေကြောက်လန့်နေကြတယ်လို့လည်းရှမ်းပြည်အရေးလစ်လာသူတွေကပြောပါတယ်သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါခွေပြန်သွားတဲ့ PLN လိုတပ်ဖွဲ့ဝင်တချို့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS တပ်ဖွဲ့တို့အကြားမိုင်းပန်မြို့နယ်ထဲမှာပြည်ကမှုဖြစ်ပွားခဲ့တယ်လို့ပို့မြူရာလူမျိုးရေးဖွဲ့ချုပ်ဗဟုလုံမှုဆောင်ကော်မတီဝင်ခွန်မင်းသိန်းကပြောပါတယ
်ဖြစ်တာတော့နှစ်ကြိမ်ဖြစ်တာပေါ့လေ73ရက်နေ့တော့တစ်ကြိမ်ဖြစ်သေးတယ်73ရက်နေ့ကျတော့သူတို့နေတဲ့နေရာတောင်ကုန်းပေါ်တဲ့နေရာမှာတက်နေလေတယ်နေလေတဲ့ခါကျတော့ RCSS တပ်သားတွေကတက်လာတယ်တက်လာကြတော့လာပြီးတော့ကျွန်တော်တို့ရေးပေါ်ပြစ်တယ်ကျွန်တော်တို့ကပြန်ပြီးတော့ခုခံပြီးတော့ပြည်ရတာပေါ့လေနောက်5ရက်နေ့မနေ့ကျတော့အစောကြီးအင်အားအလုံးရင်းနဲ့တက်လာတယ်လို့မနေ့9:40နေပြီးတော့နေ့လယ်7:00လောက်အထိတော့ကြာသွားတာပေါ့နော်အဲ့ဒါမျိုးတော့ဖြစ်သွားတာ
အော်တိုဘာ73ရက်နေ့နဲ့15ရက်နေ့တွင်မှာနှစ်ကြိမ်တိုင်တိုက်ပွဲဖြစ်ပွားခဲ့တာပါနှစ်ဖက်စီးကိုက်မှုအခြေအနေတွေကိုအသေးမပြုတ်နိုင်သေးပါဘူးပြီးခဲ့တဲ့လကမိုင်းပန်မြို့နယ်နောင်လေးပို့ရွာမှာ PLN လူသတ်ဖွဲ့ဝင်တို့ရဲ့ဆွေမျိုးသားချင်းရွာအုပ်ချုပ်ရေးမှူးသူကိုသတ်ခံရပြီးသူ့ရဲ့နာရေးကိုသွားရောက်ခဲ့တဲ့ PLN လူသတ်ဖွဲ့ဝင်တို့နဲ့ RCSS သတ်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တာပါအခုတော့တိုက်ပွဲအခြေအနေအေးချမ်းသွားပြီးလက်နက်ကန်ဖွဲ့ချင်းချင်းမတော်တဆဖြစ်ပွားမှုတခုလို့ခွန်မင်းသိန်းကပြောပါတယ်
ကိုယ်တည်းချင်းနေတော့အလုံး EC သွားပြီလို့ပြောလို့ရပါတယ်ဘယ်ဖြစ်တာလဲမရှိတော့ဘောနော်လက်နက်ကင်အဖွဲ့ချင်းပฏิပက်ကဖြစ်တယ်ဆိုတော့လေဒါတော့တစ်ခါတလေကျတော့ဒီလိုမျိုးတော့ဖြစ်ပွားတတ်ပါတယ်ကျွန်တော်တို့ကလည်းပဲဖြစ်စီတစ်ခုတော့စည်းင်းကြီးနဲ့ဖြစ်စင်းချင်တဲ့ဆန္ဒတော့မရှိပါဘူ
း NC လက်မှတ်ဆိုတိုင်းရင်းသားလက်နက်ကင်အဖွဲ့ချင်းချင်းစည်းရေးပฏิပက်ကဖြစ်ပွားနေမှုနဲ့ပတ်သက်လို့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS ပြည်ရေးစုခွေးရှိသူဘူမူကြီးဆိုင်ကင်းကအသေးစိတ်မသိရသေးဘူးလို့ဆိုပါတယ် RCSS အဖွဲ့တွေရှိတဲ့ဒေသကိုအမည်မသိလက်နက်ကင်အဖွဲ့တစ်ခုဝင်ရောက်လာတဲ့အတွက်အခုလိုတိုက်ပွဲဖြစ်ပွားခဲ့တယ်လို့ RCSS ဘက်ကဖြေရှင်းချက်ပေးထားပါတယ်တိုက်ပွဲဖြစ်ပွားရာဒေသဟာ BNL လိုတပ်စခန်းများအခြေစိုက်ရာနေရာမဟုတ်ပဲ RCSS SSC တပ်ဖွဲ့တွေအနေများတဲ့နေမြေလည်းဖြစ်ပါတယ်အခုလိုဒေသတွင်းစည်ရေးသိမ်းမာနေတဲ့အခြေအနေကြောင့်ဒေသခံတွေစိုးရိမ်ထိတ်လန့်နေတယ်လို့ရှမ်းတန်တော်စစ်သတင်းဌာနအက်ဒီတာချုပ်ဆိုင်းမင်းကပြောပါရယ
်မြောက်ပိုင်းမှာလည်း TN များရေပလောင်နဲ့ RCSS စံပြီးတက်မတော်တဲ့နဲ့တိုက်ပွဲဖြစ်တော့လူထုကတော်တော်ခံရတယ်ကြေးရတယ်နှိရှုခံရတယ်တက်ဖြတ်ခံရတယ်ဖမ်းဆီးခံရတယ်ဒီမဖြစ်တဲ့မဖြစ်ထိုက်ခင်းနဲ့ဖြစ်ပေါ်လာတဲ့ဒီမင်းပါမျိုးနယ်ကပြဿနာကလည်းပြည်ထောင်စုကြီးမားလာမှာကိုဒေသခံတွေအရန်စိုးရိမ်ကြတယ်အဲ့ဒီဒေသမှာနေထိုင်တဲ့တိုင်းရင်းသားလူထုတပုံများများကပြည်ထောင်စုတိတ်ရှိကြဘူးဒါနဲ့ဒီလိုမျိုးတက်နှခုကထိတိုက်မှုလာဖြစ်တော့ပြည်ထောင်စုကြီးမားကိုဒေသခံတွေကအရန်စိုးရိမ်တယ
်ပြီးခဲ့တဲ့2014ခုနှစ်ကလည်းနှစ်ဖက်သက်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးနှစ်ဖက်ခေါင်းဆောင်တွေညှိနှိုင်းဆွေးနွေးပြီးပြည်လည်မှုရရှိခံရကနေအခုဒီပိုင်းစစ်ရေးသိမ်းမှာမှုတွေဖြစ်ပွားလာတာပါရှမ်းပြည်နယ်အတွင်းမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားနေသလိုတိုင်းရင်းသားတပ်ဖွဲ့ချင်းချင်းကြားမှာလည်းစစ်ရေးသိမ်းမှတ်မှုတွေရှိနေပါတယ် ဒီလိုစည်ရေးပဋိပက္ခတွေကြောင့်ဒေသခံကြေးရွာသားတွေထောင်နဲ့ချီနေရာကနေတိမ်းချောင်းလျာပြီးစစ်ပြေးသွားတဲ့အဖြစ်နေရာရင်းကိုမပြောင်းနိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။
နိုင်ငံတွင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တရားစွဲဆိုခံထားရတဲ့11သတင်းနောက်တွင်ပတ်သက်ပြီးတာဝန်ရှိသူတွေဒီကနေ့တွေ့ဆုံဆွေးနွေးတဲ့အကြောင်းတင်ပြပေးကြပါမယ်။ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကိုအကြီးညိုပြအောင်ရေးသားခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့11မီဒီယာသတင်းနောက်တွေအပေါ်မှာတရားစွဲဆိုထားတာကိုရုပ်သိမ်းမှု
အလဲဘမီဒီယာကတာဝန်ရှိသူတွေအပါအဝင်သတင်းမီဒီယာကောင်စီနဲ့ရန်ကုန်တိုင်းအစိုးရတို့တွေ့ဆုံခဲ့ကြတာပါ။ဒီအကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်။အလဲဘမီဒီယာသတင်းတောက်တွေပေါ်တရားစွဲဆိုထားတဲ့ကိစ္စမှာသတင်းမီဒီယာကောင်စီနေနဲ့ဂျာဝင်ညှိနှိုင်းမှုဆိုရင်လက်ရှိဆွဲဆိုထားတဲ့အမှုကိုရုပ်သိမ်းပြီးမှသာညှိနှိုင်းဆောင်ရွက ဟုတ်တယ်နော်မှာတွေကိုဆွဲဆိုထားတဲ့အမှုကိုဒရင်မီယာကောင်စီကိုပထမဆုံးတိုင်ကြဖို့အော်တိုဘတ်၁၉ရက်ရက်စွဲနဲ့နိုင်ငံတော်သမ္မတကရန်ကုန်တိုင်းစုအကိုညွှန်ကြားထားပါတယ်။တင်းညွှန်ကြားချက်ထုတ်ပြန်ပြီးတိုင်းစုရကဒရင်မီယာကောင်စီကိုမနေ့ကလာရောက်တိုင်ကြခဲ့တယ်လို့ဒီကနေ့လာရောက်တွေ့ဆုံတာလည်းဖြစ်ပါတယ်။အခုလိုဒရင်မီယာကောင်စီကဝင်ရောက်ညင်နေတဲ့အတွက်ဒရင်နောက်တွေပြန်လဲလ
ตัวเขมียาเราเปลี่ยนยุบบ่ายุบอยู่มาเจ้าเราเสร็จเราลุยามะนั่นหมายถึงเราไม่ลุบแบงก์มีชีวิตอยู่เพราะเปลี่ยนดีเปล่าบ้างเลยยังคนนั้นสู้อาสูบเปลี่ยนตัวอะไรเปล่าเออแล้วเราตัวมาได้มีโอกาสเจอกูตัวไล่หน้าไม่สวยเนาะยุบอยู่มาบ่ยุบอยู่มาบ่เนาะเออยุบยุบไปอยู่มาดริมีอาคงสิมาเส้นหิจาบ่เลยเนาะอะไรลุลุลามาบ่ลุลามาบ่ลุลามาบ่ลุลามะลุลาไปด้วยเอ
ดริมีอาเกาหลีเนี่ยนี่มีอาลูกยันเตียส่วนไม่สูเลยแบบเอ้กูน่ามาดริมีอาเกาหลีอุบลีอามากับเบเดนเนี่ยปูมาเลยเช้าเนี่ยส่วนนี้เนี่ยดริมีอาเกาหลีกูยังส่งมาแต่งยาไปดริมมาเลยกูมุ่งไปเยี่ยวยาฮะลูกปงลูนี่เลี้ยมานี่ลูกเกาหลีเว้ยกูมีจ่อกับวิบะมาเลยดีใจบ่นะดีใจก็รอโอ้จะรอรวยแล้วก็ต่อปูมาเลยรวยเลยแล้วก็ลงนี่เลยรวยแล้วต้องรวยแล้วเลเวนเนี่ยโอ้แต่นี่ก็คือเด็กก็สาวเนาะ แล้วเราเช่าเจ้ากาจีเนี่ยสวยเลยจะเป็นไอ้ดอนเลยกองจีโอ้มุ่งเป็นนายไปจากมาสักไหนนะเจ้าแล้วเลยโอ้บามาทายนู้โอ้มีอะไรบ้างเจ้าเองกูว่ารู้เรื่องว่ามันได้ไม่ได้เนี่ยเจ้ารู้เจ้ารู้ด้วยเลยรู้ไปเปล่ามั้งแล้วเขาจะเจ้ากูนี่ก็เลยเลเวนมีอะไรกูเอซีอยู่พี่เดียวดาวดาวตันหัวงูยังคนนั้นสู้อะก็สัตว์ตัวอื่นไปปุ่มมาเช่าเจ้ากาจีเนี่ยมุ่งเป็นเยี่ยวเก็บบัวเลย และสิ่งที่ด้าสวาเลทมาดริมีอาตมาลีบอเตียสวาสุมัวนั่นเสียมุชีบีดริมมาลีจะเลวว่าเตียยินสังเกยินสังเนียเจ็บพิเดสุบีดริมลุลละคุณจวัลลูชาสังยันนี่พูดกับพี่ว่าเลยที่ประมาณนั้นฮะตมนาฮาวดิ้งเสงสวาเลทกาเตดริมมาลีบอเยี่ยวยามยานีบีดริมลุลละคุณโอเชิงชาวเดลูยาพิเดลูดิโมกราซีโกยูจิมุมิชีเดอาณาเชนเซเนสวาเรียลูยามยูเนปูบีนิจลานีเดลู
นั่นก็ดริมเนียพูดกับวิบันเปียสุนิจาวเลยครับเนี่ยกูถามกันมาเช่นอเมริกันเป็นการในวิดีโอมีมาสู้ยากูอิรันเองงานนี้ยินดีเวลาชินยาสายพิพูดต้องสุดท้ายดริงกูเลยสบายดีจ้าไปจมาร์เลยอิรันเองงานนี้ยินดีเวนิราลิชิเดสุยนูวิมาลาจามาอพีตยาสายบูอเมริกันแต่ยงสิบวัยฐานะจีเกะ မြန်မာနိုင်ငံသားရဲ့ဝန်ကြီးဌာနကိုတောင်းဆိုလိုက်ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ရပ်စားရေးဖိအားပေးမှုတွေပိုတိုးလာနေချိန်မှာပဲမြန်မာနိုင်ငံပါဝင်အာရှနိုင်ငံတွေအနေနဲ့အီရန်ကနေရေနံဝယ်ယူတာတွေမလုပ်ဖို့အခုလိုတောင်းဆိုတာဖြစ်ပြီးဒီကိစ္စကိုမြန်မာနိုင်ငံသားရဲ့ဝန်ကြီးဌာနကကုန်တယ်အသိအကျတို့ကိုအတိပေးအကြောင်းကြားထားပါတယ်။အကြောင်းစုံကိုတော့ VOA
မြန်မာနိုင်ငံကရေနံဝယ်ယူရာတွေကိုနိုဝင်ဘာ9ရက်ကစပြီးရန်နာဖို့အမေရိကန်တန်ရုံးရဲ့တောင်းဆိုချက်ကိုစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကကုန်တိုင်းနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ကိုအတိပေးအကြောင်းကြားစာပို့ထားပါတယ်။အရှေ့လက်ပိုင်းဒေသလုံးုံရေးအတွက်အီရန်ရဲ့နျူကလ িয়ার အစီအစဉ်ရပ်စားရေးအတွက်စီးပွားရေးပိတ်ဆို့တာတွေကိုလုပ်တာမှာပါဝင်ကူညီပေးဖို့အမေရိကန်တန်ရုံး ကျွန်တော်တို့အဓိကအတွင်းနေတာတော့လေစင်ကာပူကပဲကျွန်တော်တို့ကတွင်းတယ်တွင်းတဲ့အချိန်မှာလည်းကျွန်တော်တို့ကတက်စီဒီဇယ်အနေနဲ့တွင်းတာလေကျွန်တော်ရေနံစိမ်းအနေနဲ့တွင်းတာမဟုတ်ပါဘူးနော်ကျွန်တော်တို့ကအဲ့လိုပဲနားလဲဒါပေမဲ့ကျွန်တော်တို့ ਨੇ ဟိုတင်ကျွန်တော်တို့အဲ့ဒီလိုမျိုးရေနံစိမ်းတင်သွင်းပြီးတော့ကျွန်တော်တို့ဆီမှာချက်လောက်တာမရှိရတဲ့အကြောင်းလို့ဒီပေါ်မှာကျွန်တော်တို့ပြောစရာမရှိဘူးဒါပေမဲ့လည်းကျွန်တော်တို့ကတော့အဲ့ဒီအကြောင်းကြားချက်အရာကျွန်တော်တက်ဆိုင်ရာဌာနတွေကိုကျွန်တော်တို့အတည်ပြုထားတဲ့အနေထားပါပဲနော
်ရေနံစိမ်းရောင်းတာကနေရနေရဲ့ EUA ဝင်ငွေကိုကန့်တတ်ဖို့အရေးယူပိတ်ဆို့တာမှာသဘောတူညီချက်တွေရှိထားရဲ့ဆိုရင်ရပ်ဆိုင်ဖို့နိုင်ငံကြီးကိုရပ်ပေါင်း180အမေရိကန်ပြည်အောင်စုကအချိန်ပေးထားပါတယ်လာမယ့်နိုဝင်ဘာ9ရက်ကစပြီးအသောက်ဝင်ပါပါဒီလိုကန့်သတ်တာမှာချင်းကျအနေနဲ့ခွင့်ပြုတာမျိုးရှိမှာမဟုတ်တဲ့အကြောင်းအမေရိကန်အစိုးရအရာရှိတဦးကပြောဆိုတာကိုကိုးကားပြီး The Telegraph သတင်းစာကရေးပါတယ်။အာရှနိုင်ငံတွေမှာအီရန်ကနေရေနံတင်ပို့ရဲ့တရုတ်နဲ့အိန္ဒိယနိုင်ငံတွေကိုလည်းမြန်မာနိုင်ငံလိုအလားတူတိုက်တွန်းတာမျိုးတွေလုပ်မယ်လို့သတင်းမှာဖော်ပြထားပါတယ်။2015ခုနှစ်ကအီရန်နျူကလ িয়ার အစီအစဉ်ရပ်ဆိုင်ရေးအင်အားကြီးနိုင်ငံ6နိုင်ငံနဲ့သဘောတူညီချက်တွေကိုဖျက်သိမ်းလိုက်ပြီးဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီနှစ်မေလမှာကြေညာခဲ့တာပါ။အပြန်အလှန်အားဖြင့်အီရန်ပေါ်အရင်ကပိတ်ဆို့တာကြီးလျှော့ပေးခဲ့တာကိုလည်းအမေရိကန်ပြည်အောင်စုကပြန်လည်ပြဋ္ဌာန်းခဲ့ပါတယ်။ဒါကြောင့်လည်းအီရန်ပေါ်စီးပွားရေးအရပိတ်ဆို့တဲ့အနေနဲ့ရေနံတင်ပို့တာတွေကိုမဝယ်ဖို့အာရှနိုင်ငံတွေနဲ့မဟာမိတ်နိုင်ငံတွေကိုအမေရိကန်ပြည်အောင်စုကတိုက်တွန်းနေရပါ။မြန်မာနိုင်ငံကတော့ရေနံစိမ်းကိုတိုက်တင်သွင်းတာလည်းပြီးပြည်တွင်းလောင်လာစီ30မှုရဲ့95ရာခိုင်နှုန်းလောက်ကိုစင်ကာပူကနေတင်သွင်းနေရလို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနအရာရှိတွေကပြောပါရယ်စင်ကာပူကနေတက်လောက်ကိုဓာတ်ဆီတန်ချိန်2သိန်းနဲ့ဒီဇယ်တန်ချိန်4သိန်းလောက်ကိုတင်သွင်းနေရဖြစ်ပါရယ
်ကိုစော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါရယ်ရှင် VOA ကနေအခုထုတ်လင်းပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြပြချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီအထိ Asia Sub 7ဂျိုရူကနေဓာတ်ရိုက်ထုတ်လင်းပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါရယ်ရှင်ကျန်နေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လင်းဦးကတက်လှည့်ကြေညာပေးပါမယ်ရှင
်။ကျဆုံးနေတဲ့ story သတင်းစာဆရာချမဲခါချော်ကီရဲ့ရုပ်လောင်းအချင်းချင်းတဲလွန်စာရနိုင်မှုတူကီနိုင်ငံအစ္စတန်ဘူမြို့အနီးကတောတစ်ခုနဲ့မြို့ရဲ့တောင်ဘက်ကီလိုမီတာ90ကျော်နယ်မြို့တစ်မြို့မှာတူကီရဲ့တပ်ဖွဲ့ကရှာဖွေနေပါတယ်။ဘဲကတ်တောနဲ့ရလိုဘာမြို့တွေမှာရှာဖွေနေတာဖြစ်တဲ့အကြောင်းတူကီတောင်ရှိသူတွေဒီနေ့ပဲပြောဆိုထားကြတာပါ။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကန္ဒါပြည်နယ်မှာထိတ်တန့်ဆိုးရွားရရှိနေဟူပြစ်ခတ်တပြက်ခံရရဖြစ်ရပြီးကန္ဒါပြည်နယ်ရဲ့လွတ်တော်ရွေးကောက်ပွဲကိုတရင်တစ်ပတ်နောက်ဆုတ်လိုက်ပါတယ်။အာဖဂန်နိုင်ငံတဝန်းကလွတ်တော်ရွေးကောက်ပွဲကိုတော့မနက်ပိုင်းစနေနေ့မှာစတင်ကျင်းပသွားကြမှာပါ။အမေရိကန်နဲ့ဥရောပနိုင်ငံသားတွေပါဝင်ဆီးရဲနိုင်ငံမှာဖမ်းဆီးခံထားတဲ့ယာဉ်ချီရဲစားကန်တွေကို As is sensitive တွေကစတင်ကွန်မြူနတီမှာဖြစ်တဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြောဆိုချက်ကိုအမေရိကန်ကဖယ်ချလိုက်ပါတယ်။ဒုက္ခသည်စကန်တွေကိုတက်ကက်ခံရတာမှန်ပေမဲ့ရုရှားသမ္မတနဲ့ test ရုရှားသတင်းဌာနတို့ရဲ့ပြောဆိုချက်တွေကခိုင်မာမှုမရှိတဲ့အကြောင်းအမေရိကန်အရာရှိတွေကပယ်ချပြောဆိုထားကြတာပါ။ဘယ်ဂျီနိုင်ငံပရက်ဆန်မှာကျင်းပနေတဲ့နှစ်ရက်ကြာအာရှဥရောပထိပ်သီးညီလာခံအာဆမ်အတွင်းမှာလူ့ခွင့်ရေးကိစ္စတွေကိုထက်သွင်းဆွေးနွေးရမှာရွေးကြမှုစနစ်ရေးအာရုံစိုက်ဆွေးနွေးမယ်ကြောင်းဥရောပသမဂ EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂါရီနီကပြောဆိုလိုက်ပါတယ် EU ကဖြစ်ရှင်းနိုင်မှုအစီအမဲချုပ်ပတ်နေတဲ့ရွေးကြအချက်တဲကိုထက်သွင်းဆွေးနွေးတာမှာဖြစ်တဲ့ကြောင်းမနေ့ကပဲပြောဆိုခဲ့တာဖြစ်ပါတယ်
သတင်းချင်းချုပ်ကိုကောင်လင်းဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vitex ဇွန်ညက်ဖြစ်ပါတယ်ရှင်ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေနောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့ဖိုင်းဒိုမီတာ19ဖိုင်းဒိုမီတာ25 32နဲ့ဖိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားတတ်တာဆင်ခဲ့တဲ့အတွက်ကျေးဇူးအများကြီးတင်ရှိပါတယ်တောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington. From Washington.